အဲ့တော့အင်ဂျင်နီယာဥပဒေပုံမှန်39မှာဆိုရတာကအစိုးရဌာနနဲ့အစိုးရအဖွဲ့အစည်းများတွင်ခန့်အပ်ထားသောအင်ဂျင်နီယာဝန်ထမ်းများကတာဝန်ရအရဆောင်ရွက်ခြင်းမှာအပမီလူမြဤဥပဒေအရထုတ်ပြန်သောဤဥပဒေများဖြင့်သတ်မှတ်ထားသည့်အများပြည်သူဘေးအန္တရာယ်ဖြစ်စေနိုင်သည့်အင်ဂျင်နီယာလုပ်ငန်းနှင့်ဤပညာဆိုင်ရာလုပ်ငန်းများကိုကောင်စီကထုတ်ပေးသောမှတ်ပုံတွင်လက်မှတ်မရှိဘဲလုပ်ကန့်ခြင်းမပြုရ။အဲ့ဒီမှာနော်အစိုးရဌာနနဲ့အစိုးရအဖွဲ့အစည်းများတွေခန့်ထားသောအင်ဂျင်နီယာဝန်ထမ်းများကအဲ့ဒါတကယ်ပြဿနာပဲ။နော်။ဘာကြောင့်လဲဆိုတော့စောက်လို့ရေးဝန်ကြီးဌာနမှာအင်ဂျင်နီယာလုပ်တယ်။ဟုတ်လား။နော်။လုပ်တဲ့လုပ်ငန်းနော်တရားပြိုကျသွားတယ်။အဲ့ဘယ်သူမှဒီဥပဒေနဲ့ရေးယူလို့မရတော့ဘာကြောင့်မလဲ။ဒီအင်ဂျင်နီယာကအစိုးရဌာနမှာအလုပ်မှာလုပ်နေလို့အလားအစိုးရဝန်ထမ်းလာဖြစ်စောက်လို့ရေးမှလာလုပ်နော်ဘာဖြစ်ဖြစ်နော်ဒီဥပဒေနဲ့အရေးယူလို့မရတော့ဘူးအပြင်မှာရှိတဲ့အပြင်အင်ဂျင်နီယာပဲဒါဒီဥပဒေနဲ့နော်အရေးယူလို့ရတယ်အဲ့လိုဖြစ်နေတယ်ဒါကြောင့်မလို့နော်ဒါဆိုရင်ဒီအင်ဂျင်နီယာကောင်စီဥပဒေမှာနော်သူ့ရဲ့အထက်မှာဥပဒေရဲ့အထက်မှာရှိနေတယ်ဥမာအစိုးရဌာနလေးအစိုးရအဖွဲ့အစည်းမှာရှိတဲ့အင်ဂျင်နီယာတွေကဒီအင်ဂျင်နီယာကောင်စီဥပဒေရဲ့အထက်မှာရှိနေတယ်အဲ့တော့ဥပဒေထုတ်တယ်ဆိုတဲ့ကရှိသမျှလူအလုံးဒီဥပဒေရဲ့အောက်မှာပဲရှိရမယ်အခုတော့ဒီဥပဒေမှာအထက်မှာရောက်နေတယ်ဆိုတဲ့ကလေးကဒီဥပဒေကဘယ်လိုမှနော်မှန်ကန်တဲ့ဥပဒေမဟုတ်တော့ဘူးဒါကြောင့်မလို့ဒီအချက်ကိုဒါပယ်ဖျက်ဖို့လိုတယ်နောက်ချက်ကဒီမှာတော့နော်ဖော်ပြထားတာကပုံမှန်39ကတော့သိပြီး generalize ကျလွန်းတာပေါ့လေအများပြည်သူဆိုင်ရာဘေးအန္တရာယ်ဖြစ်စေနိုင်သည့် engineer လုပ်ငန်းနဲ့ဒီပညာဆိုင်ရာလုပ်ငန်းများကိုကောင်စီမှထုတ်ပေးတဲ့ပတ်ပုံတင်လက်မှတ်မရှိဘဲလုပ်ကန့်ခြင်းမပြုရဒါနော်ဥပဒေနီးဥပဒေမှာကြာတော့မှအဲ့မှာနော်အဲ့မှာရိုက်ချက်တွေခွင်တွေလာတော့လာပေါ့ဘာကြောင့်လဲဆိုတော့နော်အာအီးဆိုရင်ပန်းဆွဲဒီအမြင့်6မီတာနဲ့မမြင့်ကြံခင်းဧရိယာ100ထက်မတင်တဲ့စာတင်ခန်းတွေဒါနဲ့မဆိုင်ဘူးလို့ခေါ်တယ်နော်အဲဘလို့အဆင့်တွေရှိတယ်အဲ့တော့အမြင့်6မီတာဆိုတော့ဆက်ရှိပေးပေါ့လေဟလာဆက်ရှိပေးရှိတဲ့အိမ်ပြိုတာအဲ့တော့ဆက်ရှိပေရှိတဲ့အိမ်ပြိုလဲလူသိနေတာပဲသူ့တဲ့နေနဲ့ဥမာနော်သုံးပေရှိတဲ့အမြင့်ရနေပြီးထုတ်တန်းပြိုကြလဲလူသိနေတာပဲနော်အမြင့်မီတာ60ရှိတဲ့အိမ်ပြိုလဲဒါလူသိနေတာသေတာတော့သေမှာပဲလေဟိုတနေ့ကကျွန်တော်နော်ဟို Facebook မှာတွေးလိုက်တယ်နော်အုတ်မြောက်ဥကလာမှာရေကန်မှာအဝိရှော်နေနေရေကန်ပြိုကြလို့နော်သေသွားတယ်ရေကန်ကတော့ဒါအင်ဂျင်နာကောင်စီဥပဒေဘာမှအကျုံးဝင်လာမဟုတ်ဘူးရေကန်ပြိုကြတယ်လူသေးတယ်ဒါရေကန်ပြိုတာလုတာမဟုတ်လို့လားဒါပြိုတယ်ပြိုတဲ့ခါမှာလူသေးတယ်ဒါပေမဲ့အဲ့ဒီရေကန်တိဆောက်ချင်းဒီဒီအင်ဂျင်နာကောင်စီဥပဒေအကျုံးမဝင်ဘူးဘာကြောင့်လဲအမြင့်6မီတာမရှိတဲ့အတွက်အဲ့တော့လုပ်ငန်းမှားရင်တော့ဒါလူသေးမှာပဲလေအဲ့တော့ဘယ်အတိုင်းဒါအထိမှဘယ်လက်မှတ်ရမယ်ဘယ်အတိုင်းဒါရှိမှဘယ်ဟာလုတ်ရမယ်ဒါမရှိဘူးဖြတ်စစ်ဓာတ်လိုက်တယ်ဟုတ်လားခင်ဗျာနော်200တက်တီးဖို့လျှက်စစ်ဒိုင်လိုက်လည်းခင်ဗျားပေးမှာပဲတက်တီ 3kb လိုင်းကလိုက်လည်းခင်ဗျားပေးမှာပေးမှာတော့ပေးမှာပဲဒီဓာတ်လိုက်စီဆိုတော့ပေးမှာပဲဘာကြောင့်လဲဆိုတော့ဒါဓာတ်လိုက်စီဆိုတာဒါပေးမှာပဲလေအဲ့တော့နော်ဘယ်လုပ်ငန်းပြည့်သေးသေးပဲလုပ်လို့ကြီးကြီးတဲ့ပဲလုပ်လို့အန်ရရှိတာရှိမှာပဲအဲ့တော့ဒီအချက်ကဘယ်သူကနော်ဘယ်အဆင့်ရှိမှဘလို့လုပ်ငန်းလုပ်ရမယ်ဆိုတာဒါအထိပ္ပယ်မရှိဘူးဒါကြောင့်မလို့ဒီအချက်ကိုဘယ်လက်မှတ်ရှိမှဘယ်အတိုင်းသာဒီလုံးဝမယ်ဆိုတဲ့အချက်ကိုဒါလုံးဝပယ်ဖျက်ဖို့လိုတယ်။ဘာကြောင့်လဲ?လုပ်ငန်းပေးသေးပဲလို့ကြီးကြီးပဲလို့နော်။အမြင့်6မီတာရှိတဲ့အိမ်ပြိုကျလို့နဲလူကထိခိုက်ဒဏ်ရာရမှာပဲ။အမြင့်မီတာ60ရှိတဲ့အိမ်ပြိုကျလည်းလူကထိခိုက်ဒဏ်ရာပေးမှာပဲ။အဲ့တော့နော်လုံအင်ဂျင်နီယာလုပ်ငန်းလုပ်ပြီးခဲရဆိုတဲ့ risk ဆိုတော့လာမှာပဲ။အဲ့တော့အဲ့ဒီနော်ဘယ်အတိုင်းသာဒီရှိမဲ့အစားဘယ်လိုနော်ထိုးအလုပ်တင်နေဆိုတော့တဲ့ဆိုင်ရာ risk analysis ကိုလုပ်ပါเนาะအင်ဂျင်နီယာအများပြည်သူကဆိုင်ရာเนาะထိခိုက်မှုမရှိအောင်အန္တရာယ်မရှိအောင် risk analysis ကိုလုပ်ပါ risk analysis ကเนาะဘယ်လိုလုပ်ငန်းကိုလုပ်ရင်ဘယ်လိုအတိုင်းအတာတွေထိခိုက်မဲเนาะဘယ်လိုပစ္စည်းတွေသုံးရင်ဘယ်လိုထိခိုက်နိုင်တယ်ထိခိုက်နိုင်မှုအတိုင်းအတာဘယ်လောက်ရှိနိုင်မဲဘယ်လောက်ကြီးကျယ်နိုင်မလဲအဲ့ဒီ risk analysis ကိုလုပ်ပါเนาะမလုပ်ဖဲနဲ့အင်ဂျင်နီယာလုပ်ငန်းကိုလုပ်ဖြစ်မရှိဘူးဒီလိုเนาะအချက်ကိုထားဖို့လိုတယ်ဘာလို့ကျွန်တော်တို့စီမအော်ဆွေရမှာကျွန်တော်အလုပ်လုပ်နေတယ်တင်သားတခုကျွန်တော်ဖွင့်နေဖွင့်တိုင်းမှာကျွန်တော်တင်သားမှာ risk analysis လုပ်ရတယ်เนาะ semester ကုန်တိုင်းเนาะနောက် semester အစမှာဆိုရင်ကျွန်တော် workshop ဆိုင်ရာပစ္စည်းတွေသုံးတယ်သုံးတဲ့အခါမှာဘယ်ပစ္စည်းကိရိယာတွေเนา လူတွေကိုကြောင်းသားတွေကိုဘလို့ထိခိုက်နိုင်တယ်ဘလို့ကာကွယ်မလဲနော်ကာကွယ်မှုကိုကျွန်တော်ရေးရတယ်အကုန်လုံးကာကွယ်မှုရေးရတယ်အဲ့ဒီကာကွယ်မှု risk analysis ကိုစီစစ်ရတယ် engineer လုပ်ငန်းတစ်ခုကိုလုပ်မယ်ဆိုရယ် site မှာ risk တွေကိုဖြစ်ရမယ်အဲ့ဒီ risk ဖြစ်နိုင်တဲ့အတိုင်းအတာတွေကိုစီစစ်ရမယ်အဲ့ဒီ risk မှာလည်းပဲတက်ဆိုင်ရာစံချိန်စံညွှန်းတွေမတုံတာတို့တက်ဆိုင်ရာ quality ရှိတဲ့ပစ္စည်းတွေမတုံတာတို့တက်ဆိုင်ရာ scale labor တွေကိုမတုံတာတို့ကြွန့်ကျင်နီလန်းစင်တွေမတုံတာတို့ဒီလို risk analysis တွေရှိတယ်အဲ့တော့အများပြည်သူကာကွယ်ရေးစီအန္တရာယ်မရှိအောင်ဒီနော်ဒီလုပ်ငန်းကြီးကျက်တဲ့ project engineer တွေကဘလို့ risk analysis ကိုလုပ်နိုင်သလဲဆိုတဲ့အချက်မှာမူတည်နေတယ်။ဒါကြောင့်မလို့ဒီ engineer council ဥပဒေသည်ဘယ်အတိုင်းအတာရှိတဲ့လုပ်ငန်းကိုလုပ်မှနော်လုပ်ဖို့အတွက်ဘယ်လက်မှတ်လိုတယ်ဆိုတဲ့အစားနော်ဘလို့ risk analysis ကိုအများပြည်သူရဲ့နော်ကာကွယ်ရေးအတွက်လုံခြုံရေးအတွက်လုပ်ရမယ်ဆိုတဲ့အချက်ကိုအစားနော်ပြောင်းဖို့လိုတယ်အဲ့အဲ့လို risk analysis လုပ်တဲ့အခါမှာဆိုတော့ဘယ်လိုလူတွေက risk analysis လုပ်နိုင်တယ်လဲဆိုတဲ့အချက်ကိုထည့်ပေးရမယ်။ကျောင်းဆင်းလာတဲ့ engineer က "तू ကအတွေ့အကြုံမရှိသေးဘူး။ तू ကဘာမှ risk analysis လုပ်နိုင်မှာမဟုတ်ဘူး။ဘာဖြစ်လို့ तू အတွေ့အကြုံမရှိသေးဘူးလေ။ဒါပေမဲ့အတွေ့အကြုံကျွမ်းကျင်တဲ့ engineer ကတော့ तू အတွေ့အကြုံမှာမူတည်ပြီးတော့မှနော်ဘယ်လိုလုပ်ငန်းဆိုရင်ဘယ်လိုနော်အန်ဒီတွေရှိလာနိုင်တယ်ဆိုတာကိုချင့်ချိန်နိုင်မယ်။နော်အဲ့လိုချင့်ချိန်နိုင်မယ်။ဒါကြောင့်မလို့နော်အများပြည်သူအန်ဒီရှိရေးမရှိရေးသည်လုပ်ငန်းတစ်ခုမှာဘလောက် risk analysis လုပ်နိုင်မှုဆိုတာအချက်ကိုမူတည်နေတယ်။ရောက်လို့အဲ့ဒီဥပဒေမှာအများပြည်သူရဲ့လုံခြုံရေးအတွက်အများပြည်သူအတွက်ကာကွယ်ရေးအတွက်တကယ်တမ်းစေတနာရှိမယ်ဆိုရင် risk analysis တော့ဘလို့လုပ်ရမယ်ဆိုတဲ့အချက်ကိုထည့်သွင်းတင်တယ်။နော်ဘယ်လိုပနမီတာစောက်ဖို့အတွက်ဘယ်လက်မှရှိရမယ်နော်ဘလောက်ပါဝါရှိတဲ့လုပ်ငန်းလုပ်ဖို့အတွက်ဘယ်လက်မှရှိရမယ်ဆိုတဲ့အချက်ကိုပယ်ဖျက်ရမယ်။ဘလို့ risk analysis လုပ်ရမယ်ဆိုတဲ့အချက်ကိုထည့်သွင်းရမှာဖြစ်တယ်။ထို့အတူပဲနော်ဘတော်ဆာဖြစ်လာတယ်ဆိုရင်နော်ဘလို့ရော့ကျေးပေးရမယ်ဘလို့စီစဉ်ရမယ်ဘလို့ insurance ထားရမယ်ဒီအချက်တွေထည့်သွင်းဖို့လိုတယ်ဒါမှလည်းအများပြည်သူရဲ့လုံခြုံရေးကိုတကယ်တမ်းနော်ပေးဆောင်နိုင်မှာဖြစ်တယ်နောက်တစ်ခုနော်ဒီဥပဒေမှာဘလို့ပြောထားလဲဆိုတော့ engineer ဥပဒေအရပြင်မှုတစ်ခုခုဖြင့်နော်တရားစွဲဆိုရာတွင်တဲ့တော်ဝန်ခံဝန်ကြီးဌာနဤကြိုတင်ခွင့်ပြုချက်ကိုရယူပါမည်တဲ့။ဤဥပဒေအရလုပ်ငန်းတာဝန်တရားရက်ကိုသဘောရိုးဖြင့်ဆောင်ရွက်ကြောင်းထင်ရှားလျင်ကောင်စီဝင်အလုံအမှုဆောင်အဖွဲ့ဝင်နှင့်လုပ်ငန်းကော်မတီဝင်တဦးဦးအားတရားမှကြောင်းအရာဖြစ်စေပြစ်မှုကြောင်းအရာဖြစ်စေတာဝန်မရှိစေရတဲ့။အဲ့တော့သဘောတော့ခင်ဗျားကနော်ကောင်စီဝင်ဖြစ်နေပြီကောင်စီမှာဖြစ်နေပြီအလုံအမှုဆောင်မှာပါနေပြီ EC မှာပါနေပြီနော်ခင်ဗျားလုပ်တဲ့လုပ်ငန်းကဘလောက်ပဲမှားမှာဘလောက်ပဲအပြစ်ပဲကြီးကြီးခမားအနေနဲ့เนาะကျွန်တော်လုတ်တာဒါကောင်းအောင်လုတ်တာပါเนาะသဘောရိုးနဲ့ပဲလုတ်တာပါဆိုရင်ခမားအပြစ်မရှိတော့ဘူးလေလားဥမာဒီရုံးမှာရှိတဲ့မော်တာတစ်လုံးအဲ့ဒီဘုံကိုခမားအင်ယူဝါတယ်เนาะအင်ယူဝါတဲ့အတွက်ခမားကိုတရားစွဲတယ်အဲ့တော့ခမားကပြောမယ်ဒီမော်တာကိုဒီမှာထားရင်မတမာလူတွေကနေပြီးတော့တင်းဝါမှာဘလို့ခိုးဝါမှာဘလို့ရမလို့ကာကွယ်တဲ့အနေနဲ့ကျွန်တော်အိမ်မှာထားပါတယ်အဲ့ဒါဆိုရင်ခမရအနေနဲ့ကဒါသဘောရိုးလေဒါပစ္စည်းကိုခမရကာကွယ်တာနော်ပစ္စည်းကိုခမရကိုယ်တိုင်ကာကွယ်တာဒါသဘောရိုးဖြစ်နေပြီအဲ့တော့ခမရကအပြစ်မရှိတော့ဘူးကဲခမရအိမ်ကိုယူတော့ယူသွားတာပဲမော်တာကိုဒီရုံးမှာရှိတဲ့အလုံးမှာရှိတဲ့ဆဲရုံမှာရှိတဲ့မော်တာကိုဖြုတ်ပြီးတော့အိမ်ခမရယူသွားတယ်ဒါပေမဲ့အဲ့ဒါဒီမော်တာကိုတခြားအပြင်လူဝင်ခိုးရမှာစိုးလို့နော်ကျွန်တော်အိမ်ကိုယူသွားပါတယ်ကျွန်တော်အိမ်မှာခဏထိမ့်သိမ်းသားပါတယ်ဆိုရင်ခမရအပြစ်မရှိတော့ဘူးဘာကြောင့်ခမရသဘောရိုးနဲ့လို့ခမရခိုးတာမဟုတ်ဘူးသဘောရိုးနဲ့ထိမ့်သိမ်းသားလားအဲ့တော့အဲ့ဒီဥပဒေအရကွာဟချက်တွေအဲ့လိုဖြစ်နေတယ်။နောက်ချက်ကလည်းခင်ဗျားတို့တရားစွဲမယ်။တာဝန်ခံဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ကိုရယူရမယ်။အဲ့တော့ဘလို့ဖြစ်နေလဲဆိုတော့ဟိုတလောက site တွေမှာဆိုရင်เนาะရှိတဲ့အမျိုးသမီး engineer တွေအခုမှကျောင်းเนาะစင်းကာဆ engineer တွေသူတို့အမတန်ကိုเนาะပြဿနာရှိနေတယ်။ဘာကြောင့်လဲဆိုရင်သူတို့အနေနဲ့ကအတွေ့အကြုံမရှိတဲ့အလုပ်ရဖို့မလွယ်ဘူး။နော်အလုပ်တဲရောက်တဲ့ခါမှာဆိုရင်ကျွမ်းကျင်တဲ့ PE ဟိုဟာတွေ PE တို့ RSE တို့အဲ့လိုလူတွေကထိကပားကြီးကပားလုပ်တယ်အဲ့တော့အဲ့လိုလုပ်တဲ့လူလာပြီးအလုံအမှုဆောင်အဖွဲ့ဝင်တရားရောက်ဖြစ်နေမဲ့အဲ့ဒီသူကနေပြီးတော့တရားစွဲခြင်းနဲ့တိုင်နေဆိုရင်နော်အဲ့ဒီကိစ္စကိုတောင်းခံဝန်ကြီးဌာနစောက်လို့ရင်ဝန်ကြီးဌာနခွင့်ပြုရယူရမယ်အဲ့ဒီခွင့်ပြုရယူလာအတွက်အစင်းစင်စာတင်နေတာကဘလောက်စီစီဘလောက်ရှိလဲမရှိဘူးဘလောက်ကြာမလဲမသိဘူးနော်ခါရတဲ့လူရဲ့အချက်အကုန်ကွဲပြီးတော့ရှိတဲ့မြလူအကုန်လုံးသိမှာပဲအဲ့တော့ဒီလိုဖြစ်နေတဲ့အတွက်ဒါဘာလဲဆိုရင်ဒီကောင်စီဝင်တာဖြစ်နော်ဥပဒေရဲ့အထက်မှာလာနေလို့ရတယ်ဆိုတဲ့သဘောဖြစ်နေတယ်။ဒါကြောင့်မလို့အဲ့ဒီ49 48ကိုပယ်ဖြတ်တင်တယ်။နောက်တစ်ချက်ကတော့ 喏，宝马六十嘛，你怎么说宝马都在困难把大米切个泡边浇，进入天下叫吸引看下脸，偷渡的那现在没不了长南皮水，渭南皮水，但你也是用皮水千万人看下米，大把的所以宝马困都在困泡边的，要宝马都在困嘛，不如说哪里说，说啊长南的，说啊普洱西的嘛，看他的引擎的呀，问他们家嘛阿爸，大王呀三位前面阿爸。你路面以五百里呀，突变了，你五百里那边单马查的，面比都北岸的偏西南面，因今年龙岗的那边伢山呀，龙岗伢有江西个突变了，马帮的人马没西边，龙岗人没表呀。哎咯，哎到这边边岸的属于喏，喏，啊，说话谈那话西的河南的，少路一样，因今年的少路，哦，一表家话的路的，这啥表家话的路的，这咋别在那没修？对，以前呀，五百年没八代五，那现八年了八代了，将来没都有。但咩，以前的呀，高是五百年呢，八代的，那现一点呀，以前的呀，高是呀，土肥的，人嘛比较老硬，超硬的差看下没？哎咯，就那表没人拿啊，把那输赢。以前的呀，龙岩路的是吧？边沿的路的路的，龙岩路的，对面的啥了冇？苦难冇，路的了冇不？对面在在，喏，没讲讲的了冇不？都边沿的都路啥了？土土边以前的呀。人嘛，说那个嘞，人家说说啊，你比较嘛，喏，啊对嘛，比如嘞，这个是话土肥的人嘛，喏，说啊，讲话土肥的人嘛，西面啊，比人家家说嘞，人家家这个多的，喏，人家家比人家新三亚啊，破也是的，都是话你比较啊对嘛，比如土肥的人嘛是的，排比比，地人嘛的也是，这些问土肥的人嘛的，哎，人家不得比较啊老老的，喏，以前人家说啊，做大吃大的老的，他啥老的，喏，地老老的老汉的嘛。都老的老老一点，这个安的也偏些难的啦，喏，这个喂喏，这三样西面西干的，喏 ，specification 的马来那边老的啦，到爸妈们西西边呢，喏，高血压特别的，爸爸的老妈们西边老人常年的吃没出来个，那边那个妈妈的爱的屋里没有没西哦，喏，澳大利亚嘛西的，不少 professional engineer 澳大利亚嘛，喏。都会特别的比了嘛，没西边的比漏的，所以，哦，站在看下的，头脑没巧，巴不罗嘞，他 criminal case 么不，哦 ，criminal case 都会边伢的三样漏的漏眼撇的，都话扩大了么，漏大了么不，哪个罗崩个哪了么不，怎么样大了么不，这崩塌了么不，都话都边伢的不得了漏眼哦漏你了，大家么路，他吵架太的，误不得么不吵架太的，哦，别么么好不。咱们说，你都在困难嘛，包围的一切里，龙王马威云里的一切来，撇的，咱们打我，龙王白撇下没？喏，人家这个嘛，以前人家保利系列、professional 人家保利系列，来些嘛，把外录音、地下水录下的，喏，要喏，单位带录下的，那俺们说单位呗，厂那车路没有，喏，厂车路没有，哦，第五不的呀，第喏。唐家伙压的出来，但路也路掉过，但路用多少路的龙岩撇的，路分一个龙岩马来那边呢，那龙岩里流出的龙岩撇的，哎，那悠悠咱们以前的呀，你那样咯，喏，都 MCR 筹备的 B 路 IS 路没录音，唐家看没，所以没，喏，少路也文艺唱了嘛，录的，哎呀，以前的呀的，都录的龙岩标价话的，录的对的，要么是咱标价的，喏，那别的咱们是有来咋？这个爸妈如果屋里呢没你，没住哪长下路没有，一路骗你的，那边路，喏，屋里也属于，喏，满干米咯，喏，伢家的屋里没好不？咱们路离宝马都在困难呢，宝马离这个龙华白撇点呢，白撇点嘛的。哎，大老板的时候，就那户啊，一年三下屋里呢不得路，就那推推表呢，大伯哩，啊，推推这户表的时候，那户老板嘛，我现在还告诉哪里，去啥哪里？喏 ，MBC 嘛是路里啊嘞，外线呢，阿哥亚线呢，有德友引进的啊，有多阿比有阿古的德友引进的嘞，阿古引进的，外线呢，阿哥亚路没路数嘞。哎喽，这里恰恰表明事实性，哎哩外线呢，阿哥不路里那么拖拉嘞，哎哩嘛拖的，路里的所阿婆子嘞，冇不，引进的啊 ，Australia 路，引进的啊 ，New Zealand 路，引进的啊，搞些 UK 路啊，他把 Incorporate 阿婆子嘞骗你嘞，喏，所阿呢把这阿婆子冇路线的。把我那破鞋子摸，别人也三样破鞋子的，那几条破鞋子的，撇在那二条破鞋子的呀，所以咱那么咱也脱下了。哎，那多少年的呀？喏，我现在过呀不老白，啊对嘛，丢的呗，说不着哦。多少年的嘛，这个路，多少路不对？喏，这个多少路不对？ အလုပ်တကယ်ရှားတယ်ဆိုရင်ဘယ်နိုင်ငံမဆိုကိုယ်နိုင်ငံပေးတယ်ဘွဲ့ဘွဲ့သူကနော်လိုချင်တာပဲဩစတြေးလျမှာဆိုတော့ဩစတြေးလျတက်ကူကပေးတယ်ဘွဲ့ဘွဲ့ပို့ပြီးတော့ prefer ဖြစ်တာပဲတခြားနိုင်ငံမှာအဲ့လိုရှိနေတယ်အဲ့တော့ဒီ Washington Accord ဆိုတဲ့အချက်ကဘာလဲဆိုတော့နော်ဒီလိုနိုင်ငံတကာကနေအတိအမှတ်ပြုတယ်ပြုပါတယ်ညာတယ်ဆိုပြီးတော့မှနော်ဒါရှင်းရှင်းပြောရတော့ကျွန်တော်အမြင်ပြောရတာပတ်စံလုပ်နေတာပဲနော်နိုင်ငံတကာ international အတိအမှတ်ပြုတယ်ဆိုပြီးတော့ဒါပတ်စံယူမယ် accreditation လုပ်ငန်းလုပ်မယ်အဲ့အတွက်လုပ်ငန်းတွေလုပ်တဲ့ပတ်စံယူတယ်နော် engineer australia မှာကျွန်တော် member ဖြစ်တယ်သူ engineer australia ဒီဘာအတွက်အဓိကနော်အရေးပါတယ်ဆိုတော့ migration visa စီစစ်ဖို့အတွက်ဒါအရေးပါတယ် migration visa australia အစိုးရကိုစားသူကနော်ဒီအပြင်ကနော် migration ရှောက်မဲ့ engineer အတွက်ဘလောက်အရေးချင်းရှိတယ်ဆိုတော့သူကစီစစ်ပေးရဒီတစ်ချက်ပဲ Australia ရောက်ကောအဲ့ဒီလက်မှတ်ယူပြီးအလုပ်သွားချလို့မရဘူးဒီမှာကျွန်တော်ပြန်ကြောင်းတက်ရတာပဲရောက်မလို့ဗမာပြည်မှာဘလို့ဖြစ်နေလဲဆိုတော့အဲ့ဒီ Washington Accord တို့ AFEO တို့နော် ACPE တို့ဓာတ်တွေကိုနော်အဲအဓိကထားပြီးတော့မှတကယ်တကယ်အဲ့ဒီကရတဲ့အရေးချင်းကလည်းတကယ်တကယ်ခင်ဗျ ACPE ရလို့ Singapore PE ရပေးတာလည်းမဟုတ်ဘူးတကယ်လည်းအလိုမှပေးတာမဟုတ်တကယ်အလုပ်ရဖို့ EC ရဖို့ expert ရဖို့ကတသက်လျှောက်ရတာရေးရဲเนาะအဲ့တော့အဲ့လိုဖြစ်နေတဲ့အခြေအနေကိုမှကို့အနေနဲ့ဒီလို accreditation ရဖို့ international ဒါရဖို့အတွက်ကို့အနေနဲ့အများဆုံးရင်းဒီပြီးတော့เนาะလုပ်မယ်အခုလောတဲ့တရုတ် engineer တွေကိုလည်းเนาะတဘောလူကြီးတွေထိုးလိုက်တယ်ဗမာဘယ်နှစ်ယောက် Washington Accord ကိုတရုတ်ထောက်ခံချက်နဲ့ရမလဲတော့မသိဘူးဗမာရှိမှရှိတဲ့အလုပ်အကုန်လုံးကိုတရုတ် engineer တွေဝင်လာပြီးတော့เนาะငကောကမှအလုပ်ရှားတယ်ရားထဲမှာเนาะတရုတ်စကားမတတ်ရင်ဗမာ engineer တွေအင်ဂျင်နီယာလို့ရှာမရအောင်ဖြစ်မောင်းအဲ့လိုဖြစ်အောင်လည်းဒီ MEC ကလုပ်နေတဲ့အချက်တွေပါတယ်ဒီအချက်တွေကိုလည်းလိုအပ်သလိုတားမြစ်ပေးဖို့လိုတယ်အဲ့တော့ကျေးဇူးတင်ပါတယ်အခုကျွန်တော်တော့တင်ပြတာဆိုရင်အင်ဂျင်နီယာကောင်စီနဲ့ပတ်သက်တဲ့အခြေအနေအချက်အလက်တွေပါတယ်ဘယ်ဥပဒေကိုဘယ်လိုပြုပြင်ပြောင်းလဲသင့်တယ်ဆိုတော့တော့ပယ်ဖျက်သင့်တဲ့အကြောင်းတွေပါတယ်နောက်ပြီးအထွေထွေအချက်တွေလည်းပါပါတယ်ကျန်တဲ့အချက်တွေကိုတော့တက်ရောက်လာတဲ့တခြားအင်ဂျင်နီယာတွေကဝိုင်းဝန်းပြီးဆွေးနွေးပါမယ်ကျေးဇူးတင်ပါတယ်